ကဲ့ပါအခုလိုဒီထိုင်းနိုင်ငံမှာညွန်ပေါင်းအစိုးရတစ်ဖက်စီနဲ့အခြေအနေနဲ့တော့မြန်မာနိုင်ငံကိုဘယ်လိုရိုက်ခတ်လာနိုင်လဲဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲပြုလုပ်တာဖြစ်ပါတယ်ဆိုတော့ပါဝင်ဆွေးနွေးကြတဲ့အဲဒီ NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံရဲ့ပြောခွင့်ရဦးကျော်စောကိုရောနောက်ပြီးတော့ကျမတို့ဒီမြန်မာဒီမိုကရေစီရေးမှဦးဆောင်လှုပ်ရှားနေပြီးတော့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့ဒီဒေါက်တာနိုင်အောင်လည်းကျမတို့အများကြီးကျေးဇူးတင်ပါတယ်ရှင
်။ဟဲ့မင်္ဂလာပါ
။ကျေးဇူးတင်ပါတယ်
။ကျမကဒီဒေါက်တာနိုင်အောင်ကိုအရင်ဆုံးမေးချင်တာကလက်ရှိဒီ Move Forward Party ဦးဆောင်ပြီးတော့ညွန်ပေါင်းအစိုးရဖွဲ့စည်းမဲ့အခြေအနေကဘယ်ဆင့်ထိရောက်နေပြီရှင်။
ဒီဒီရွေးကောက်ခံအမတ်ပေါ့နော်313နေရာတော့သူတို့ကလုံလုံချုံချုံရှိထားပြီပေါ့ဒါပေမဲ့တည်တဲ့အတိုင်းပဲသူတို့ဝင်းကြီးရုပ်အဖြစ်နဲ့အတည်ပြုနိုင်ဖို့ကလွတ်တော်ရဲ့မှာသူတို့386မဲ့လွယ်လေဆိုတော့တစ်ဖက်ကပြောရင်လေသူတို့နဲ့သဘောထားမတူတဲ့လူတွေကရွေးကောက်ခံထားတဲ့တခြားပါတီတွေကလေသူတို့လည်းမပူပေါင်းမှုဆိုပြီးတော့ပြောထားတဲ့အဥ္စာမျိုးဖြစ်တယ်ပေါ့နော်ဆိုတော့အဓိကအဆုံးဖြတ်ကဘာဖြစ်လာလဲဆိုတော့အခုဒီစစ်တပ်ကခန့်ထားတဲ့ဒီအထက်လွှတ်တော်အမှတ်250တဲကနေသူတို့ကိုဘယ်လောက်ထောက်ခံမလဲဆိုတဲ့ကိစ္စကတော့အဲ့ဒါကအခေယာကြနေတယ်အဲ့တော့အမှတ်250တဲကနေပြီးတော့12ယောက်ကတော့ဒါပြည်သူ့ရဲ့စန္ဒာကိုဟိုလိုက်ရောပါမယ်ဆိုပြီးပြောထားတာရှိရဲဆိုတော့အခြေအနေကတော့လူလူရဲ့ထောက်ခံမှုကိုရထားတဲ့ဆိုရင်မဲလို့ဝင်ရုပ်ဖြစ်ပြီးအစိုးရဖွဲ့နိုင်ဖို့အတွက်ကတော့အချင်းချက်အခက်ခဲတဲ့မှာရှိနေသေးစေပဲလို့ပြောရမှာပဲ
။ Okay အဲ့ဒါဆိုရင်ကျွန်မဒီဥကျော်စောကိုမေးချင်တာကကြတော့ဒီထိုင်းနိုင်ငံမှာအဲ့လိုမျိုးညွန်ပေါင်းအစိုးရတစ်ဖွဲ့စည်းဖို့အခြေအနေပေါ့နော်ဖွဲ့စည်းလာနိုင်တဲ့အခြေအနေညွန်ပေါင်းအစိုးရတစ်ဖြစ်လာမဲ့အခြေအနေကဒီNUG အမျိုးသားညီညွတ်ရေးအစိုးရပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေရှင
်။ Okay ။ဒါတော့အခုကတော့ထိုင်းနိုင်ငံမှာပထမဆုံးကတော့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံမှာအထူးထူရွေးကောက်ပွဲအောင်မြင်ကျင်းပပြီးစီးသွားတာအတွက်ကျွန်တော်တို့အစိုးရအနေနဲ့ထိုင်းပြည်သူလူထုဘေးရန်လုံးနဲ့နိုင်ငံရေးပါတီအားလုံးကိုခုံယူကြောင်းcongratulation ပထမဆုံးပြောချင်ပါတယ်။အခုကတော့သူတို့အစိုးရဖွဲ့ဖွဲ့တဲ့ဟာကတော့ထိုင်းပြည်သူလူထုရဲ့ဆုံးဖြတ်ချက်အတိုင်းဆန္ဒမဲကတော့ပေးပြီးသွားပြီပေါ့နော်။ဒါပေမဲ့သူတို့ရဲ့ဖွဲ့စည်းပုံအရာဘယ်လိုဖွဲ့မလဲ။ဘယ်လိုအစိုးရဖြစ်လာမလဲဆိုတာကိုကျွန်တော်တို့အနေနဲ့စောင့်ကြည့်အောင်ပေါ့။အခုကျွန်တော်တို့ကတော့ဘယ်သူဘယ်ဝင်ကြီးချုပ်ဖြစ်ဖြစ်ဘယ်လိုညွပောင်းစိုးရအဖွဲ့မျိုးပဲဖြစ်ဖြစ်ပေါ့နော်။ကျွန်တော်တို့အစိုးရအနေနဲ့ကတော့ဒီထိုင်းနိုင်ငံမှာဟိုထိုင်းနိုင်ငံအစိုးရနဲ့ထိုင်းပြည်သူတို့တွေနဲ့ကျွန်တော်တို့ညီညီကကနဲ့ပူးတွဲဆောင်ရွက်ဖို့အများနဲ့အစဉ်နဲ့ရှိတယ်ဆိုတာပြောကြားချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ထိုင်းနိုင်ငံမှာနေစားချင်းဆက်နေရုံမှာကောက်ကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံသားတွေတော်တော်များများနဲ့ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးနဲ့လုပ်နေတာအလုပ်လုပ်နေတာရှိတယ်ရောက်ရှိနေတာရှိတယ်ထိုင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုလူမှုရေးတိုးတက်မှုအတွက်လည်းကျွန်တော်မြန်မာနိုင်ငံသားတွေဟာအများကြီးကုညီအောင်ပူးပေါင်းဆောင်ရွက်ဖြစ်စီပေးတာလည်းရှိတယ်ဆိုတော့ကျွန်တော်ရဲ့နှူးနှစ်ဖက်အကျိုးစီးပွားအတွက်ကျွန်တော်အနေနဲ့ဘယ်လိုအဆောအဝါတက်တက်ပေါ့နော်ကျွန်တော်နေတဲ့နီနီကကရင်းရင်းနီနီနှစ်ဦးနှစ်ဖက်လေးလေးစားစားနဲ့mutual respect ပေါ့နော်နဲ့ဆက်ဆံသွားမယ်လို့ကျွန်တော်ပြောနေယုံကြည်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုဒေါက်တာနိုင်အောင်ဆွဆွားပြောထားတဲ့အဲမှာဒီညွန်ပေါင်းအစိုးရဖွဲ့စည်းဖို့အခြေအနေကဟိုမတိကျသေးတဲ့အနေအထားမှာဒီဒုတိယမဲအများဆုံးဟိုရရှိထားတဲ့ဒီအတိုက်ခံပါတီကြီးဖြစ်တဲ့အဖွေထိုင်းပေါ့နော်အရင်ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နယ်ဝထရာရဲ့သမီးဦးဆောင်တဲ့ဒီဖွေထိုင်းပါတီရဲ့အနေအထားရောဘလို့မြင်လဲရှင်အဲ့အနေအထားဘလို့ရှိလဲရှင
်ဟောအခုကတော့သူတို့ပါဝင်တချို့ပါတီတချို့ပေါ့နော်ဟိုဒီမိုကရက်တစ်ပါတီပေါ့နော်အဲ့တော့အဓိကဖွေဆိုင်ပါတီနဲ့အခု move forward ပါတီတို့ကတော့တို့ကဒီမိုကရေစီနဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ဆိုတော့တို့ကတော့သူတို့ရဲ့ယက်တီထားတဲ့ platform ကရှင်းပါတယ်။ဟိုကျွန်တဲ့လူကတော့ဟိုကျွန်တဲ့ပါတီကတော့သူတို့နဲ့ဟိုပူးပေါင်းကြတဲ့သဘောပေါ့နော်။ဆိုတော့အခုဟိုညွန်ပေါင်းဖွဲ့ထားတဲ့အနေအထားကဒီအစိုးရဖြစ်နိုင်လောက်တဲ့မဲရမယ်ဆိုလို့ရှိရင်တော့အခု move forward ကသူတွေကပဲဒီဝန်ကြီးချုပ်ဖြစ်မှာပေါ့နော်။ဆိုတော့တပြိုင်နက်တည်းမှာပဲခုနပြောတဲ့ဒီ move forward ကသူတို့က သူတို့ပြုပြင်ပြောင်းလဲခြင်းနဲ့ policy 300တင်ထားတာရှိရလေဆိုတော့အဲဒီ300တဲ့အနှစ်ချုပ်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီ democracy ပြဿနာအဲ့ဒါကဖွေထိုင်းပါတီနဲ့သူတို့သဘောတူညီမှုရှိတယ်နော်ဒါတော့သူတို့ဟိုသူတို့ရဲ့လူကြီးဖြစ်တဲ့ Thaksin ကိုယ်တိုင်ကဒါသူတို့အဲ့ဒီအခက်ခဲကြောင့်မလို့ဆေးရနာသိမ့်မှုကြောင့်မလို့သူကပြည်ပြည့်ဖြစ်နေရတာဟုတ်နော်တစ်ဖက်ဘက်မှာလည်းဒီခုနပြောတဲ့ move forward ပါတီက democracy ပြဿနာရှိတယ်ဆိုတဲ့အောက်ထက်မှာသူကအများကြီးပြောထားတာရှိရဲ့နောက်မညီမျှမှုပြဿနာပေါ့နော်လူတန်းစားကွာလာတဲ့ပြဿနာတွေပြောတာရှိရဲ့နောက်ပြီးတော့စီးပွားရေးပြန်ဆိုင်မှုအနေထားမှာထိုင်းနိုင်ငံကတခြားပါတီတွေနဲ့နောက်ကျနေတာရှိတယ်အဲ့တော့စီးပွားရေးတွေနှိကွေးနေတယ်ပေါ့ဆိုတော့အဲ့ဒီ platform တွေမှာတော့သဘောတူနိုင်စရာရှိပြီးတော့သူတို့ညှိနှိုင်းနိုင်စရာတွေရောရှိမယ်လို့ထင်တယ်ဒါပေမဲ့တချို့ဒီစီးပွားရေးနဲ့ပတ်သက်လို့ပဲပြောဒီဆိုမညီမျှမှုကိစ္စနဲ့ပဲပတ်သက်လို့ပဲပြောပေါ့နော်တူတဲ့ကိစ္စတွေလည်းရှိနိုင်တယ်လို့မတူတဲ့ကိစ္စတွေလည်းရှိနိုင်တယ်ဆိုတော့အဲ့ဒီအဟာကတော့အခြေခံအဖြစ်မနေ့တနေ့ကပြောနေတဲ့ပုံစံတွေအရတော့အခြေခံအဖြစ်တို့အဓိကပါတီနှစ်ခုဖြစ်တာ哦ဆိုတော့အခြေခံအဖြစ်သဘောတူညီမှုရှိတယ်ဝန်ကြီးရုပ်နေရာလည်းအခု move forward ကခေါင်းဆောင်ကိုပဲတို့သဘောတူထားမှုရှိရလို့အလိုပဲနားလဲရပါတယ
်ဒီ NUG ဘက်ကရောအခုဒီလက်ရှိထိုင်းနိုင်ငံမှာရှိနေအခုနိုင်ငံရေးပါတီတွေပေါ့နော်အခု move forward တို့ဒီဖွေထိုင်းပါတီတို့ကိုဟိုထိတွေ့ဆက်ဆံတဲ့အပိုင်းရောဘယ်လိုရှိလဲရှင
်အခုတော့ကျွန်တော်တို့မှာတော့ထိတွေ့ဆက်ဆံတာတော့တိုင်းရဲ့ထိတွေ့ဆက်ဆံတာမရှိသေးပါဘူးဒါပေမဲ့ကျွန်တော်ခုနကပြောသလိုပေါ့နော်ဒီ move forward ပါတီရောဖွေထိုင်းပါတီရောဘဒုဘယ်နိုင်ငံရေးပါတီနဲ့မဆိုပေါ့နော်ကျွန်တော်အနေနဲ့ဟာကွာမူပေါင်းဆောင်ရွက်ဖို့အစဉ်နဲ့ရှိတယ်ဆိုတာတော့ထပ်တော့ကြောကြခြင်းနဲ့ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံအရေးကိုကူညီနေတာအထူးသဖြင့်မြန်မာနိုင်ငံမှာဒုက္ခရောက်တဲ့ဒုက္ခသည်တွေထိုင်းနိုင်ငံဖက်ပြေးလာတိုင်းမှာထိုင်းနိုင်ငံအများအားကူညီပေးတယ်ထိုင်းပြည်သူလူတွေကကူညီပေးတယ်အဲ့တော့ဒီကျွန်တော်အနေနဲ့ကဟိုဒီနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးခံယူချက်ကသူတို့ရဲ့ဟိုဆုံးဖြတ်ချက်ပေါ့နော်ဒါကျွန်တော်တို့ကတော့ကျွန်တော်တို့အစိုးရအနေနဲ့ကတော့မြန်မာပြည်သူထုမြန်မာနိုင်ငံအကျိုးအတွက်ကျွန်တော်တို့အနေနဲ့ကတော့ရင်းနှီးနှီးဆက်ဆံဖို့ဘယ်ပါတီနဲ့မဆိုကျွန်တော်အနေနဲ့အစင်းနဲ့ရှိတယ်ဆိုတာပြောကြားချင်ပါတယ်ခင်ဗျာ
ဆိုတော့အဲ့ဒီမှာဥကြောသောတို့အခုလို့ပေါ့နော်သဘောထားရည်တည်ချက်ရှိတယ်လို့ဒါပေမဲ့တစ်ဖက်မှာကျတော့ဒီmove forward ဒီအခုထိုင်းရွေးကောက်ပွဲမှာအမဲအများဆုံးရရှိသွားတဲ့ဒီ move forward ပါတီရဲ့ခေါင်းဆောင်ပီတာလင်ဂျာရွန်ရက်ရဲ့ဟိုသူဒီသတင်းစာရှင်းလင်းပွဲပေါ့နော်ရွေးကောက်ပွဲအပြီးသူတို့မဲတွေအများဆုံးရတာနဲ့ပတ်သက်ပြီးတော့သူသတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီအာဆီယံပုံသက်ပေါ်တူညီချက်၅ချက်ကိုအကောင့်ထဲပေါ်ရေးမှသူတို့လှုပ်ဆောင်မယ်နောက်ပြီးတော့အထူးသဖြင့်အမေရိကန်ကချမှတ်ထားတဲ့စစ်ကောင်စီကိုချမှတ်ထားတဲ့ဒီဒဏ်ခတ်ပိတ်ဆို့မှုတွေတဲကဒီဘာမာအက်ထဲမှာပါတဲ့လူသားချင်းစာနာမှုအကူအညီကိစ္စမှာလဲထိုင်းကသူဥဆောင်လှုပ်ရှားသွားမယ်ဆိုတဲ့အနေအထားမျိုးလဲသူပြောသွားတယ်ဆိုတော့တကယ်လို့များပေါ့နော်ညွန်ပေါင်းဆိုးရသည့်တက်လာမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ဒီထိုင်းနဲ့ဆက်ဆံရေးမှာရောဘယ်လိုပုံစံမျိုးဖြစ်လာမလဲ
ဒီ move forward party ခေါင်းဆောင်ပေါ့နော်ပီတာဟောနေပြောသွားတာတွေကျွန်တော်တွေ့ပါတယ်ဒါကတော့ဟိုအခုဒီထိုင်းနိုင်ငံဟိုနိုင်ငံရေးပါတီဒီခေါင်းဆောင်တွေထဲမှာသူကတော့ပုံမှန်လင်းပြောသွားတာပါတွေ့ရှိရတယ်ပေါ့เนาะတခြားပါတီတွေကတော့ပြောတာမတွေ့ဘူးဒါဒီအားလဲသူဟာသူ့ရဲ့ဟာဒီစိတ်ထဲမှာရှိတာသူ့ရဲ့ပါတီရဲ့ policy လို့လည်းကျွန်တော်နားလည်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့မှာဟာဒီထိုင်းတခြားနိုင်ငံရေးပါတီတွေရောသူတို့ခေါင်းဆောင်နေရတော့ဟာသူ့လိုမျိုးဟာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟာခံယူချက်ရှိမယ် policy ရှိဖို့လဲကျွန်တော်ညွန်လင်းယုံကြည်ပါတယ်အခုကတော့ဟုတ်ပြောတာဟုတ်မပြောတာတော့သူတို့ရဲ့ဟောဟိုပါတူရဲ့ဆုံးဖြတ်ချက်ပေါ့เนาะဒါပေမဲ့ကျွန်တော်အနေနဲ့အခုဒီအာဆီယံဘုံသူမော်ဒူလ်ကြီး၅ချက်ပေါ့เนาะအဲ့တော့ဟာပထမအရေးကြီးဆုံးကအကြံဖတ်မှုတွေရပ်ဖို့အဲ့ဒီအတွက်ကိုဟာသူတို့ကနေပြီးတော့တော့လုတ်ဆောင်ပေးလောပူတွဲပြီးလုတ်ကင်မဲ့ပါမယ်ဆိုတာတော့ကောင်းပါတယ်ဒါကတော့ထိုင်းနိုင်ငံမှာရှိတဲ့ဘဒုမဆိုးပေါ့เนาะအဲ့ဒီဟာကတော့သူတို့အနေနဲ့လည်းဟာဆွဲကင်မယ်လို့ယုံကြည်ပါတယ်
ဟုတ်ကဲ့အဲ့တော့ဒေါက်တာနိုင်အောင်ရှင်အခုဒီထိုင်းနိုင်ငံမှာဒီပညာတတ်လူငယ်တွေဥဆောင်တဲ့ဒီ move forward party ကဒီရွေးကောက်ပွဲမှာမဲအများဆုံးရခဲ့တဲ့ပုံမှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေပြောင်းလှုပ်သမားတွေဒီမြန်မာဒုက္ခသည်တွေရဲ့မျှော်လင့်ချက်ပေါ့နော်သူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲရှင
်ရွှေပြောင်းလှုပ်သမားတွေနဲ့ပတ်သက်လို့ကတော့ ဒီထိုင်းနိုင်ငံအနေနဲ့ကသူကသူ့စနစ်ကရှိပြီးသားလေကျွန်တော်ပြောချင်တာကလူသမားတွေတော့ကိုဒီကာကွယ်ပေးမှုတွေရှိတယ်အဲ့ဒါတွေလည်းသူတို့လေးစားတယ်အနည်းဆုံးလာစားဆိုလို့ရှိရင်လည်းရှိတယ်ဆိုတော့ဟိုနောက်အခုလဲအလူသမားတွေလည်းဗမာပြည်အလူသမားတွေကိုထပ်ခေါ်နေတာပဲဒါပေမဲ့ပြဿနာကဘာလဲဆိုစစ်အုပ်စုဘက်ကပေါ့နော်အခုလား CI လောက်တော့ပဲဖြစ်ဖြစ် passport လောက်တော့ပဲဖြစ်ဖြစ်ထွက်ခွာဖို့ကိစ္စတွေပဲဖြစ်ဖြစ်အခက်အခဲဖြစ်နေတာပေါ့တော့အဲ့ဒီဘိုင်းကတော့ဘဒူဝဲတက်လာကျွန်တော်ဟိုပို့ပြီးတော့ဟိုကောင်းလာဖို့ပဲရှိတယ်ပေါ့ဒီတက်တော့စိုးသွားစရာမရှိဘူးပေါ့ဒါပေမဲ့လို့နိုင်ငံရေးရအခုဖြစ်နေတဲ့ကိစ္စပေါ့နော်အဲ့တော့ပြောချင်တာကျွန်တော်တို့ဟိုဒုက္ခတွေရောက်လာတာရှိတယ်ဒီဘက်ကန်းကိုအကြာကြီးနေလို့မရဘူးဟိုဘက်ကန်းကိုပြတ်ဖို့ခံရတယ်ရောရေရှိဒုက္ခသည်စကံဘုမကိစ္စတွေကထိုင်းတကအကြီးဆန်းမရှိသေးဘူးနောက်တဲ့ထိုင်းနိုင်ငံနဲ့ဝင်ရောက်လာတဲ့လူတွေရဲ့လုံခြုံရေးကိစ္စတွေလည်းအဆင်မပြေဖြစ်နေရတယ်ရှိရပါဆိုတော့အဲ့ဒီဘက်ကကြည့်တယ်ဆိုလို့ရှိရင်တော့အခု move forward လို့ဒီဥဆောင်တဲ့အစိုးရများဖြစ်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှာပိုနားလည်နိုင်တယ်ခုနခွန်ပီတာပြောတဲ့အထက်မှာသဘောတူပြီးကျိုးချိုင်းနေတဲ့ပုံကောင်းတာကဘာလဲဆိုတော့ဗမာပြည်ကိစ္စရေးကိုဖြည့်ရှင်းမှုကြိုးစားနေရမှာအာဆီယံထဲမှာဆိုလို့ရှိရင်ထိုင်းနိုင်ငံမပါဘဲနဲ့မရဘူးအဲ့တော့အဲ့ဒါကိုလေသူက NDA နဲ့ချိတ်ပြောသွားတယ်ဆိုတော့အဲ့ဒါလည်းသဘောကျတော့နောက်သူတို့ပါတီရဲ့မူဝါဒအနှစ်သာရပေါ့အဲ့ဒီတည်းမှာဒီမိုကရေစီပြဿနာလို့ပြောတဲ့အချိန်မှာသူတို့ကစိတ်အုပ်ချုပ်ရေးကိုလက်မခံတာစစ်တပ်ကနိုင်ငံရေးကိုမပါဘူးဟိုမပါပါတာကိုလက်မခံတယ်ဆိုတော့အခြေခံမူဝါဒကကျွန်တော်တို့တော်တော်လေးတွေးရင်တာချင်းကြီးရပေါ့ဗျာနော်ဆိုတော့တော့မငြိမ်ပြောင်းဥပဒနာဆိုလို့ရှိရင်လည်းဒါတော်တော်ဟိုနီးတယ်ပေါ့နော်ဆိုတော့အဲ့ဒီလိုအခြေခံမူဝါဒတွေကနေပြီးတော့မှကျွန်တော်တို့တွေကပို့ပြီးနီးစက်တာမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်ဒီတဲ့ပို့ပြီးတော့မျှော်လင့်တာပါလဲဆိုတော့ဒီအခုဖြစ်တဲ့ရွေးကောက်ပွဲကဒီလူငယ်နောက်နှစ်20 30မှာနေမဲ့နော်လူကြီးဖြစ်လာမဲ့အုပ်စုနဲ့အစဲလာရေပေါ်စီနိုင်ငံရေးသမားတွေအုပ်စုရဲ့အားပြန်ကုန်ပဲအဲ့ဒီအဥ္စာကထိုင်းနိုင်ငံရဲ့ရေရှည်အရွှေပြောင်းကိုဖြစ်စေနိုင်တယ်ကျွန်တော်ဗမာပြည်ပေါ်မှာအများကြီးတက်ရောက်နိုင်တယ်အလားတူပဲဒေသအတွင်းကလည်းအများကြီးတက်ရောက်နိုင်တယ်ဆိုတော့အဲ့ဒါကိုတို့ဝင်းရုပ်ဖြစ်သည်အစိုးရဖြစ်သည်ဖြစ်သည်ဖြစ်စေအဲ့ဒီဟာကတော့ကျွန်တော်တို့ဗမာပြည်တကောဒေသအတွင်းအတွက်ကောနောက်ဒေသတွင်းတည်ငြိမ်ရေးအတွက်ပိုကောင်းတယ်လို့ကျွန်တော်တို့အဲ့လိုမြင်ကြည့်မိပါတယ်ခင်ဗျာ